2006 American Thamla ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုတွေကိုအထူးစုံစမ်းစစ်ဆေးရမှု Robert Mueller ရဲ့စုံစမ်းထားတဲ့အစီရင်ခံစာမိတူကိုတီးဖြတ်မထားဘဲနဲ့တင်ပြဖို့ Democrat လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။အထူးစုံစမ်းစစ်ဆေးရမှုရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်မှာပဲသမ္မတ Donald Trump အနေနဲ့အမားရွေးလုပ်ခဲ့တာမရှိဘူးလို့ဆိုနေကြတဲ့ Republican Party ရဲ့ထောက်ခံသူတွေရဲ့အစီရင်ခံစာထဲမှာလည်းတရားရေးလုပ်ငန်းတွေကိုသမ္မတကဆက်ဖက်ရာရောက်တဲ့လုပ်ရက်တွေအတော်များများရှိနေနိုင်တယ်ဆိုပြီးယုံကြည်နေကြတဲ့အတိုက်ခံ Democrat တွေကြားသဘောထားကွဲပြားမှုတွေလည်းကြီးထွားလာနေကြတာပါ။အကြောင်းပြဆိုကြတော့ VOA အင်ဖြူတော်သတင်းတော့ Jin Malone သတင်းဆောင်ပါကိုကိုအောင်လွေဦးပြောပြပေးပါရှင်။
သမ္မတ CIA ဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကျန်စီခဲ့တာရှိမရှိရုရှား၏စုံစမ်းမှုတွေမှာသမ္မတကဝင်ရောက်ဆက်ဖက်တာရှိမရှိဆိုတာနဲ့ပတ်သက်လို့မယုံတင်တာဖြစ်နေတာပြီးအခုခါတန်ရာရှင်းလာပြီဖြစ်တဲ့အကြောင်းအထူးစုံစမ်းရင်းမှုလောဘမူလာရဲ့အစီရင်ခံစာတရားဝင်ထွက်ပေါ်လာပြီးနောက်မှာပဲသမ္မတကပြောလိုက်တာပ
ါ This should never happen to another president again.This hoax.
အမျိုးနောက်ထပ်ပြည်သူများမှမကျင်သိတော့ဘူး။ဒါမှမန်တဲ့ကိစ္စဆိုပြီးသမ္မတဆန်ပြောတာပါ။ဒါပေမဲ့အထူးစုံစမ်းရေးမှူးရဲ့အစီရင်ခံစာထဲမှာတော့သမ္မတကစုံစမ်းစစ်ဆေးမှုတွေကိုစွတ်ဖက်ဖို့ကြိုးပမ်းမှုတွေအကျဉ်းချုပ်ရှိခဲ့တာကိုဖော်ပြထားပါ။အတိုက်အခံဒီမိုကရက်ပါတီအောက်လွှတ်တော်မှအတန်းရှိကတော့သမ္မတရဲ့လုပ်ရည်တွေပေါ်ဥပဒေကြောင်းအရအရေးယူနိုင်တဲ့အဆင့်ထိဖြစ်ချင်မှဖြစ်လာနိုင်မလဲ။လက်ခံနိုင်စရာလုပ်ရည်မျိုးတော့မဟုတ်ဘူးလို့ဆိုပါရဲ့
။ They are unquestionably dishonest, unethical.immoral and unpatriotic
မျိုးသားမှုကျင့်ဝတ်သိက္ခာနဲ့မျိုးချစ်စိတ်ခင်းမဲ့လောရည်ကြီးဆိုတာမင်းနေကြတာမလို့ပါဘူးဒါတွေကိုအမေရိကန်နိုင်ငံကရှုတ်ချတင်ပါတယ်ဒီကိစ္စကသက်သက်ထူရမယ့်ကိစ္စမျိုးမဟုတ်ပါဘူးစတင်ရှုတ်ချမယ့်လောရည်ပါ
ဟောလို့တော့ကိုယ်စဲဆယ်ဂရင်းတို့ဒီမိုကရက်တစ်ကတော့အထူးစုံစမ်းရမှုအနေနဲ့တာဝန်ရှိတဲ့အတိုင်းဖော်ထုတ်တင်ပြထားတဲ့အစီရင်ခံစာသမ္မတကိုအရင်းယူနေလောက်တဲ့ထောက်ထားလို့ယူဆကြပါတယ
် Mr. Mueller has done his job
သူဆောင်ရည်မှုဘက်ကလုံးဆရာရှိရလုတ်ပြီးသွားပြီးခုခါကွန်ဂရက်စ်တော်ဘက်ကလုံးဆရာရှိရလုံးဝရမယ်အခြေမှလို့သူကပြောတာပါဒါနဲ့လည်းမီရှိဂန်ပြည်နယ်က Rich George တို့လိုတမက်ဆန်ကိုထောက်ခံသူတွေကတော့အင်ဂျီလိုအပေါ်လွှမ်းမိုးနေတဲ့အရင်မဲကြီးကိုသူဆောင်ရည်မှုရဲ့စင်ထက်စာကဖေရှားပေးလိုက်ပြီးလို့မြင်ကြပါတယ်
Now that he's been in my mind exonerated by this very expensive investigation
ကွန်ဂျာများလုံးနဲ့ဆောင်ရည်စစ်ဆေးမှုကသူ့မှာအပြစ်မရှိဘူးလို့ဆုံးဖြတ်လိုက်တဲ့အတွက်သူအနေနဲ့တကယ်ကိုလွတ်လွတ်ကျွတ်ကျွတ်ဖြစ်သွားသလိုကျွန်တော်စိတ်လည်းရှင်းသွားပါတယ်
။ဥပဒေရအလွတ်တန်းအချံပြုပုဂ္ဂိုလ်အောင်သူဖြစ်တဲ့ Robert Ray ကတော့ရှေ့ဆက်လို့ပို့ကတော့တော်တော်ပေါ်မှာလာမူတည်နိုင်မယ်လို့ဆိုပါတယ်
။ Where we go from here? The only other place to go is an impeachment proceeding.
အခုချိန်နေကနေရှေ့ဆက်ဖို့ကတော့တမတ်ကိုရေးယူနိုင်မယ်လုပ်ငန်းတွေတစ်ခုပဲကြံမာတော့တယ်။နိုင်ငံရေးရဒီလမ်းတိုင်းသွားဖို့ဒီမိုကရက်တစ်ဘက်ကပြင်ဆင်ထားသလားဆိုတာကတော့မေးစရာရှိပါတယ်။
သမက်ဆောင်ကိုအေးအေးယူနိုင်မဲ့လုပ်ငန်းစဉ်ပေါ်မှာတော့ဒီမိုကရက်ကိုယ်စားရေးကသဘောထားကွဲပြားမှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းသမက်အနေနဲ့သူ့လုပ်ရပေါ်တာဝန်ယူမှုရှိဖို့ဒီမိုကရက်တွေဘက်ကတနည်းထင်ချထားဖို့ရတယ်လို့လည်းမိုင်အမီတက်ဆိုကနိုင်ငံရေးအကြီးအကဲဒေးဗစ်အေဗရာဟမ်ကတုံ့တက်ပါတယ်
။ How much shifting in popular sentiment will result from this is hard to say.
လူတိုင်းကတော့ဒီသဘောထားကိုလက်ရှိအခြေအနေကဘလောက်ထိသွန်အားပေးနိုင်မလဲဆိုတာကတော့ပြောရခက်ပါတယ်။ဒါပေမဲ့လည်းကွန်ဂရက်လွတ်တော်နဲ့တခြားခေါင်းဆောင်တွေအနေနဲ့ပြည်သူတွေအတွက်အမှန်တရားကိုအပြည့်အဝဖော်ထုတ်နိုင်တဲ့အထိကြိုးပမ်းဖို့လည်းတာဝန်ရှိပါတယ်
။ဝါရှင်တန်ခြေဆိုင်တပ်တွေးသူတွေဒီဘက်ကဂျင်းကက်စလာကတော့အထူးစုံစမ်းရေးမှူးရဲ့စင်ခံစာနဲ့မဲဆန္ဒရှင်တွေရဲ့သဘောထားတွေဟာရှေ့လာမဲ့2020တမန်ရွေးကောက်ပွဲမှာတက်ရောက်မှုရှိလာမယ်လို့သုံးသပ်ပါတယ်
။ Russia is not going to take them out in this election. It's going to be a more traditional thing.
ဒါမဲ့ရွေးကောက်ပွဲမှာရုရှားကလည်းသူ့ကိုဖယ်ရှားမှာမဟုတ်ပါဘူး။အစင်လာပုံစံမျိုးပို့ပြီးတော့တွေ့ရပါလိမ့်မယ်။ဒီမိုကရက်တီအနေနဲ့လည်းဒေါ်နယ်ထရန့်ကိုနိုင်ယူနိုင်မဲ့သူတယောက်ကိုရွေးချယ်ဖို့လိုပါတယ်။လက်ဝဲစွန်းသမားတယောက်ထက်ပို့ပြီးလက်တွေ့ကျတဲ့ခင်မြင်ရှိသူတယောက်လည်းဖြစ်နိုင်ပါတယ်
။ဒီလိုမှရောအထူးစုံစမ်းရေးမှူးမူလာရဲ့စီရင်ခံစာပေါ်တမက်ကတူတာလူမှုကွန်ရက်ကနေအောင်ပွဲခံနေတာပါ။ဒါပေမဲ့လည်းတရားရေးလုပ်ငန်းတွေမှာဝင်ဆွတ်ခဲ့သလားဆိုတဲ့မေးခွန်းကတော့နောက်ကျင်သမားယူကောက်ပွဲကလာတိသမားကဆက်လက်ရင်ဆိုင်ရအောင်မယ်အလားအလာတွေလည်းရှိနေစေဖြစ်ပါတယ်ခင်ဗျာ